အစိုးရရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟုထာဏ NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဝက်တို့ဒီနေ့မူဆယ်မြို့မှာတွေ့ဆုံဆွေးနွေးရမှာတိကျတဲ့သဘောတူညီချက်မရခဲ့ပေမဲ့အပြည့်ရဆယ်ရေးအတွက်မေလအတွင်းမှာထပ်မံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။အစိုးရရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့တို့ဟာမူဆယ်မြို့နေဆက်ကုံတွေကြီးများအသင်းရုံးမှာဒီကနေ့မနက်၉နာရီကနေနေကင်း၁၂နာရီထိ၃နာရီကြာဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာ KIO ရဲ့အပြစ်ခတ်ရစရေးဆိုင်ရာအဆိုပြုချက်ကိုအဓိကဆွေးနွေးပြီးကြံဖွဲ့တွေရဲ့အဆိုပြုချက်တွေကိုလာမယ့်မေလအတွင်းမှာပြန်လည်တွေ့ဆုံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြောင်းဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ငင်းချိုင်းကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကပြောပါတယ်
။ကျွန်တော်တို့2019ဖေဖော်ဝါရီကအစိုးရရဲ့ proposal ကိုကုမ္ပဏီမှပေးခဲ့တယ်။အဲကုမ္ပဏီမှပေးခဲ့တာကိုအခု29နှစ်မှာတော့ KIO ဘက်ကပြန်ပို့လာလိုက်ရှိတယ်။အဲ့ဒီပုံမှာအခြေခံပြီးတော့ကျွန်တော်ဆွေးနွေးတယ်။ဂျန်နဲ့၃ဘွဲ့ရတော့ဒီနေ့ခန့်မှန်းတဲ့မှာသူတို့ရဲ့အစုပြည့်ချက်တွေပြန်ပေးတယ်။အဓိကကတော့သူတို့စုပြည့်ချက်တွေယူသွားမှာပေါ့ဗျာ။အဲကျွန်တော်တို့ကတော့ KO ရဲ့counter proposal မှာတော့ဒီချက်တွေကိုတော့ထည့်သွင်းပြီးပုံမျက်တရခန့်တယ်ပေါ့နော်။သူတို့လည်းပြန်တိုင်မြင်ပြီးသူတို့လည်းပြန်ပို့ပြီးမယ်လို့မျှော်လင့်တယ်။အဲ့ဒီပြီးရင်မေလတတိယပတ်လောက်မှာတော့ကျွန်တော်တို့မထက်ပြန်ပြီးတွေ့ဆုံဆွေးနွေးနိုင်လို့တော့မျှော်လင့်တာပေါ့။
ဒီကနေ့ဆွေးနွေးပွဲမှာအစိုးရဘက်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့လိုလားပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတော့ bilateral call နှစ်ဖက်အပြည့်ရသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့လိုလားခဲ့ကြပါတယ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ရင်းတော့ဒီဆွေးနွေးပွဲမှာတော့ဒီအစိုးရဘက်ကပြောတာတော့ DOC ပေါ့နော်။အဲကျွန်တော်လေးဖက်မှာပြောတာကတော့ဒီ bilateral ပေါ့။ဒါမှဒီနေ့မှာတော့ဒီဘက်လည်းဒီ bilateral ကိုဆွေးနွေးလာတယ်။အဲကျွန်တော်ဘက်မှာလည်းဒီ bilateral ကိုဆွေးနွေးလာတယ်။အဲဒါကတော့နှစ်ဖက်ရဲ့ဆွေးနွေးမှုတူညီထုတ်ချင်ပြင်းမှုတစ်ခုတော့ရှိလာမှာပေါ့နော်။
မူဆွေဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်အဖွဲ့ကိုငင်းချမ်းရေးကော်မရှင်ဒူဥက္ကဋ္ဌဦးသိန်းစောအတွင်းရေးမှူးဦးခင်စောဦးတို့ကဦးဆောင်တက်ရောက်ပြီးမြောက်ပိုင်းမဟာမိတ်၄ဘွဲ့မှာ KIO KIA ကချင် MNTJP MNDAA ကိုကတ် PSLF TNLA တအန်းပလောင် ULAAA ရခိုင်ကိုယ်စားလှယ်အဖွဲ့တွေကိုတော့သက်ဆိုင်ရာအဖွဲ့စည်းတွေရဲ့ထိပ်ပိုင်းခေါင်းဆောင်တွေကဦးဆောင်ပြီးတက်ရောက်ခဲ့ပါတယ်ဆွေးနွေးပွဲကျင်းပချိန်ဟာတမရော်ကကြေညာထားတဲ့ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဌာနချုပ်နေမြင့်၅ခုမှာအပြစ်ခတ်ရစေးရေးကြေညာထားတဲ့နောက်ဆုံးနေ့ရက်လည်းဖြစ်ပါတယ်။တမရော်ကအပြစ်ရကာလကိုရက်ထက်မှန်တိုးမတိုးကိုတော့တမရော်သတင်းမှန်ပြန်ကြားရေးကော်မတီရဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကနေပြည်တော်မှာအခုလိုပြောဆိုထားပါတယ်
။ဒီနေ့ဆွေးနွေးပွဲရလာကိုကြည့်မယ်။အရင်သတင်းကရှင်းလင်းမှာကျွန်တော်ပြောလေးရတာအပြစ်ခတ်ရစေးထားတာကလုံလောက်တဲ့အချိန်တခုပဲဒါပထမဆုံးဖြတ်ချက်ဒုတိယဆုံးဖြတ်ချက်ကတော့ကျွန်တော်တို့ကဒီ extension ဖတ်တိုးဖို့မတိုးဖို့ဆိုတဲ့ကိစ္စပြီးဟိုကျွန်တော်တို့ထုတ်ပြန်ထားတဲ့အတိုင်းပဲဒီဗီလာ30ရဲ့နေမှာဒီနေ့မှာကျွန်တော်တို့ပြည့်သွားတယ်တတိယဆုံးဖြတ်ချက်ကတော့ကျွန်တော်တို့ကဒီနေ့မှာဆွေးနွေးနေရဟိုလက်လက်ကိုကျွန်တော်တို့ကြည့
်တက်မရော်ကငင်းချမ်းရေးဆွေးနွေးဖို့လေးလာတာအပြည့်ရထားတဲ့ကာလအတွင်းမှာတော့ရခိုင်ပြည်နယ်မှာအေအေနဲ့တိုက်ပွဲတွေပြင်းထန်ခဲ့သလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းကချင်တအန်းပလောင်စတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီကာလအတွင်းမှာအနည်းဆုံးတိုက်ပွဲအကြိမ်50လောက်ဖြစ်ခဲ့ပါတယ်